င်္ဂလာပါခင်ဗျာစနေညတရက်လီတိုင်းအစီအစဉ်ကနေကြိုဆိုပါရယ်ပြီးခဲ့တဲ့ရက်ပိုင်းတွေကကြားခဲ့ရသလိုပါပဲအခုလက်ရှိမှာ DVB သတင်းဌာနကသတင်းတောက်2ဦးဖြစ်တဲ့ဦးအေးနိုင်နဲ့ကိုပြေဖုံးနိုင် ARD သတင်းဌာနကသတင်းတောက်ကိုသိန်းစော်ခေါ်ကိုလဝီဝံတို့ကိုပုံမှဆက်ခွန်တက်မတရားတဲ့နဲ့ဆက်သွယ်မှုဥပဒေပုံမှတက်ပြီးတော့တီဘောအချင်းထောင်မှာချုပ်နှောင်ထားပါတယ်ဒီ TNA လေးလို့ခေါ်တဲ့တအန်းပလောင်အဖွဲ့ရဲ့မူရစီဝါဖမ်းမိမူရစီဝါမိရှုပွဲမှာတည်င်းသွားယူပြီးတော့အပြန်မှာတမတော်ကဖမ်းဆီးပြီးတော့အခုလိုမတရားတင်ဆက်သွယ်တဲ့ဥပဒေပုံမှန်နဲ့တတ်ပြီးတော့ဖမ်းဆီးထားတာပါတရားရဆိုင်နေရပါတယ်လာမယ့်ဇူလိုင်လ17ရက်နေ့မှာသူတို့ကိုတရားရုံးတင်ဆစ်ဆေးမယ်လို့လည်းကျွန်တော်တို့သိထားတာရှိပါတယ်ဆိုတော့ကဒီလိုမျိုးမြမတမတော်ကနေပြီးတော့အကျန်းဖက်တောင်းချမ်းသူလို့သူတို့နာမည်တက်ပြီးတော့ခေါ်ဆိုတဲ့ဒိုင်းသားလူမျိုးစုလက်နက်ကင်အဖွဲ့တစ်ဖွဲ့ရဲ့နေရာမှာတည်င်းသွားယူတဲ့အလုပ်ကိုလုပ်တဲ့တည်င်းသမားတွေကိုတမတော်ကဖမ်းပြီးမတရားတင်ဆက်သွယ်မှုနဲ့အမှုဖွင့်ထားတာကြိုးကြောင်စီလျော်တယ်လို့ကျွန်တော်တို့သောတာရှင်တွေယူဆသလားဒါကိုအဓိကဆွေးနွေးကြဖို့ဖြစ်ပါတယ်။ဗေနိုင်ဆွေးနွေးပေးဖို့အတွက်မြန်မာနိုင်ငံသတင်းမီဒီယာကောင်စီကကောင်စီဝင်တူဖြစ်သူဦးမြင့်ကျော်ကျွန်တော်တို့စာရစင်းဆရာဦးစီသူအောင်မြင့်တို့ကိုဖိတ်ခေါ်ထားပါတယ်။ဆရာတို့နှုတ်ဦးစလုံးမင်္ဂလာပါအစီအစဉ်မှာပါဝင်တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒါရဲ့ပါဝင်ဆွေးနွေးမဲ့သောတာရှင်6ဦးရှိပါတယ်ကျွန်တော်တို့အလှည့်ကျဆွေးနွေးခွင့်ပေးတော့ပါမယ်။ကျွန်တော်ရဲ့ Facebook စာမျက်နှာမှာဒီအစီအစဉ်ကိုကြော်ညာထားပြီးတဲ့နောက်မှတ်ချက်ပေးဆွေးနွေးထားသူတွေတဲကကျွန်တော်မှတ်ချက်6ခုရေးထားပါတယ်။ email နဲ့ပို့ပြီးတော့ဆွေးနွေးသူတော်ရရှင်တူရှိပါတယ်။အရင်ဆုံးတော့ထိုးစံတိုင်းပဲပင်နယ်ဆွေးနွေးသူနှုတ်ဦးရဲ့သဘောထားမြင်ကိုစပြီးတော့နားထောင်ကြည့်ရအောင်ပါ။ဦးမြင့်ကျော်ခင်ဗျာအခုလိုမျိုးသတင်းသမား3ဦးကိုဒီ18ပုံမှန်တက်ပြီးတော့ဖမ်းဆီးထားတာကြိုးကြောင်စီလုပ်ရတယ်လို့ဦးမြင့်ကျော်ယူဆပါသလားခင်ဗျာ
။ကျွန်တော်အမြင်မှာတော့ဒီ2017အကုံပိုင်းဦးသိန်းစိန်စိုးရရဲ့မီဒီယာဖြေလျှော့မှုပေါ့နော်။နောက်အဲ့ဒီဒီပိုင်းထဲမှာပဲငင်းငင်းရေးကန့်နှံ့မှုတွေနဲ့ငင်းငင်းစကားပြောဆိုမှုတွေစလာတာပေါ့နော်။အဲ့မှာမီဒီယာကလည်းအရင်ထက်ပိုပြီးလှုပ်ခွင်ရလာတယ်လို့မီဒီယာသမားတွေကနားလည်လာတယ်ဒါကိုကြိုဆိုတယ်ပေါ့နော်။အဲ့ဒီဒီပိုင်းထဲမှာပဲငင်းငင်းရေးဖြစ်စဉ်စကားပြောတဲ့ဟာတွေအထူးကနဲ့တက်မရော်နဲ့ဟိုလက်တိုင်းသားလက်နက်ကင်နဲ့စကားပြောတဲ့ဟိုအဲ့ဒါတွေကလည်းပိုပြီးတော့စိတ်တွေ့လာရတယ်။အဲ့ဒီအချိန်မှာမီဒီယာကအဲ့ဒီကြားထဲမှာဟိုပေါင်းကူးပေးတယ်လူတို့ကိုလည်းသိအောင်လုပ်ပေးတယ်။ပေါင်းဝင်ပတ်သက်နေတဲ့စိတ်ဟူတာတွေကိုလည်းသိအောင်လုပ်ပေးတယ်အခန်းကဏ္ဍမှာအရေးကြီးတဲ့အခန်းကဏ္ဍမှာပေါင်းဝင်လာပါတယ်။အဲ့ဒီအချိန်မှာဟာလာတိုင်းနာလက်နက်ခိုင်တွေဆက်တွေ့ပြီးမေးမြန်းတာကိုးကားတာဒီဘက်ကပြောတဲ့အမြင်တွေကိုဟိုဘက်ကဘယ်လိုမြင်လဲဟိုဘက်ကပြောတဲ့အမြင်တွေဒီဘက်ကဘယ်လိုမြင်လဲဆိုတော့အဲ့လိုဟိုကိုကတဲ့သတင်းဖော်ပြမှုတွေကတောက်လျှောက်လို့ဖြစ်လာတယ်ဗောနော်အဲ့ဒါတွေကတိုးတက်မှုလို့ပြောရင်ရပါတယ်ဦးရထွက်လက်ထက်မှာအရင်ဆိုလက်ထက်မှာဗောနော်ဒီလိုသတင်းဟိုဆက်တွေ့ကိုကမှုတွေကဥပဒေနဲ့ညှိစွန်းနိုင်လားဆိုအဲ့ဒီချိန်ကကြံကြဲဝင်ကြီးလက်ဖြစ်သမရရဲ့ပြောချက်ဝင်ရှိသူလည်းဖြစ်တဲ့သူကဒီဟာမျိုးတွေကမညှိပါဘူးလို့ဟိုမှတ်ချက်ပေးခဲ့တာရှိပါတယ
်ဟုတ်ကဲ့
နောက်တစ်ခုကတော့သတင်းမီဒီယာကောင်စီနေနဲ့လေတက်မတော်နဲ့ဟိုတွေ့တဲ့အချိန်တွေမှာဒီကိစ္စကိုဟိုချင်းချင်းလင်းလင်းဖြစ်အောင်မေးမြန်းခဲ့တဲ့ဟိုမေးမြန်းခဲ့ဘူးလားလဲရှိတယ်အဲ့ဒီချိန်မှာတော့ဟိုတက်မတော်ဘက်ကဘလူဖြေးလဲဆိုတော့ကိုယ်ဘာသာကိုစဉ်းစားပါဆိုတဲ့အဖြေမျိုးပဲကျွန်တော်ရခဲ့တာပေါ့နော်ဆိုလိုချင်တာကအခုလိုအရေးယူမယ်ဆိုရင်အကယ်၍ကြိုတင်အသိပေးကြညာပြီးတော့ဒါမျိုးကိုလောက်ခွင့်မရှိဘူးဆိုတဲ့ဟာမျိုးကိုသတင်းသမားအလုံးသိကြအောင်ကြညာပြီးမှအရေးယူရဲဆိုရင်တော့ဟိုနည်းနည်းကျိုးကြောင်စီလော်လို့မြင်နေအခုလိုမဟုတ်ပဲနဲ့ရုပ်တဲ့မလို့တဲ့အခါမှာမှဖန်စီရေးယူရဲဆိုတဲ့ဟာမျိုးကတော့ကျိုးကြောင်စီလော်မှုမရှိလို့ကျွန်တော်မြင်ပါတ
ယ်ဟုတ်ကဲ့ဦးမြင့်ကျော်ကကပြောတဲ့အထက်မှာအရင်ဆိုကလက်ထက်ပြန်ကြားရေးဝန်ကြီးကနေပြီးတော့ဒီအဆောက်ကိုမေးတဲ့အခါမှာဥပဒေနဲ့မညှိဘူးလို့ပြောခဲ့ဘူးလေပေါ့နော
်ဟုတ်ပါတယ်ဟုတ်ပါဆို
တော့အဲ့ဒီဒုံကရောအရင်ဆိုကလက်ထက်ဒုံကရောတည်င်းသမားတွေအဲ့ဒီလိုမျိုးလူမျိုးစုတိုင်းသားလက်နက်ကိုင်အဖွဲ့တွေတဲကိုနေမြေတွေမှာတွားပြီးတော့တည်င်းပြည်တော်မျိုးရှိခဲ့ဘူးပါလားဦးမြင့်ကျော်
ရှိခဲ့ပါလေ။ဟို NCA လက်မှတ်မထိုးခင်မှာရောထိုးပြီးတဲ့နောက်မှာရောဟိုမထိုးရသေးတဲ့အဖွဲ့တွေနဲ့လည်းယူရတယ်ရှိတယ်။ထိုးပြီးတဲ့နောက်မှာလည်းထိုးရတဲ့အဖွဲ့တွေနဲ့ယူရရှိတယ်။အခုလက်ရှိအဲ့ဒီတနေ့တည်းဖြစ်စဉ်တရက်တည်းကိုကြည့်မယ်ဆိုရင်ပဲမူရစေဝမီးရှို့တဲ့25ရက်နေ့ကြည့်ရင်ပဲဟို SSA SSPB SSA မှာလည်းမူရစေဝမီးရှို့တယ်။ဝတပ်ဟိုဝဖွဲ့မှာလည်းမီးရှို့တယ်
ပတ်ခံ
မှာမီးရှို့တယ်။အဲ့ဒီလိုပဲတအောင်းမှာလည်းမီးရှို့တယ်။အဲ့ဒီသုံးခုလုံးကိုတရင်တော့တည်သူကနဲ့သူသွားကြပါတယ်ဒါပေမဲ့ဟို SSA ပဲ1 high နဲ့သွားတဲ့သတင်းတောက်တွေအတွက်ဟိုပြဿနာမကြုံခဲ့ရဘူးဟိုဝါဘက်သွားတဲ့သတင်းတောက်တွေပြဿနာမကြုံခဲ့ရဘူးဒါပေမဲ့ DNA လေးဘက်ကသွားတဲ့သတင်းတောက်တွေ
ယတနာကျင်းသွားတယ်ဆိုတော့အဲ့ဒီဟာကလည်းတခုခု DNA ကိုမဲတာလားဒီ DNA ပဲသွားတဲ့တဲ့နောက်မဲတာလားဆိုတဲ့ဟာစစ်တဲ့ပွဲ
ဆိုတော့
တခုခုတော့စဉ်းစားတယ်
ဟုတ်ကဲ့ဆိုတော့ဒါဆိုရင်ကျွန်တော်တို့ကျွန်တော်ခေါင်းထဲမှာအတွေးဝင်လာတာကတမ်မတော်ရဲ့ထိပ်ပိုင်းခေါင်းဆောင်တွေကိုယ်တိုင်ကဒါကိုခိုင်မာတဲ့မူဝါဒတစ်ခုချမှတ်ပြီးတော့လုတ်တယ်လို့ယူဆဖို့ရာမခိုင်လုံဘူးလို့ပြောရမှာပေါ့ဦးမြင့်ကျော
်ဟုတ်တယ်ဘာပဲဖြစ်ဖြစ်အာနာရှိတဲ့လူပေါ့နော်ဟိုအုပ်ချုပ်တဲ့လူအာနာတစ်စိတ်တစ်ပိုင်းအာနာတချို့ရှိတဲ့လူတွေကတစုံတရာဥပဒေမှာရှိရင်ပြင်ညာတော့လေဒီပြီးခဲ့တဲ့9နှစ်6နှစ်မှာဟို9နှစ်လောက်မှာဖြစ်ပျက်ခဲ့တဲ့ဟာတွေဟိုအဲ့ဒီဖြစ်ပျက်နေတဲ့ဟာတွေလည်းသိပြီးသားပဲဟိုမတိတာတတိမပြည့်မိတာလည်းမဟုတ်ဘူးတိုးရင်မဲအဲ့ဒီအချိန်ကဘာမှအမှတ်ချက်ပေးခြင်းဟုတ်လားတားဆီးခြင်းဟိုတတိပေးခြင်းမရှိပဲနဲ့အခုလိုအချိန်မှာလုတ်တဲ့ဆိုရဲဟာတော့ဟိုအခုငင်းငင်းဖြစ်စဉ်ကလည်းဆက်ပြီးတော့ဟိုအရေးကြီးတဲ့အနေထားကိုတွားနေတုံးပဲပေါ့နော်အဲ့လိုအချိန်မှာလုတ်တယ်ဆိုရဲဟာတော့ဟိုတကယ်မူဝါဒနဲ့လုတ်တာမဟုတ်ပဲနဲ့ဟိုမလို့လာတဲ့အခါမှာဒီစုံတရားအရေးယူလက်စားချေတယ်လို့မျိုးတဘောအတွင်မျိုးတက်ရောက်တယ်လို့ကျွန်တော်တို့အဲ့လိုပဲမြင်တယ
်ဟုတ်ကဲ့ဦးစီသူအောင်မြင်ကရောအခုလို့စက်ကွန်တင်းနဲ့ဖမ်းတယ်ထောင်ဟိုအခုချုပ်ထားတယ်အမှုရင်ဆိုင်ရမယ်ဒါကြိုးကြောင်းစီလျော်တယ်လို့မြင်ပါသလားဦးစီသူအောင်မြင
်အဲဒီလိုမျိုးခုနတော့ဦးမြင့်ပြောတဲ့စီမှာမှားနေတာတစ်ခုရှိတယ်အဲ့ဒါဘာလဲဆိုတော့ဦးရဲ့ထုတ်ကဒီလိုမျိုးဟိုတဘုံငယ်ငယ်ထဲမှာတွားပြီးတော့မှသတင်းယူတာကိုဥပဒေနဲ့ညီတယ်လို့သူဘယ်တော့မှသူမပြောခဲ့ဘူးအဲ့တော့ကသတင်းတော့တင်မေးတော့သူပြောတာတစ်ခုတည်းပဲခင်ဗျားတို့ဘလို့ဟိုရေးကလေးဆိုတဲ့အပေါ်မူတည်ကလေးဆိုတာကိုပဲသူပြောခဲ့တယ်အခုဒီပြဿနာဖြစ်လာတော့လည်းဦးရဲ့ထုတ်ကသူအဲ့ဒီမှာသူရှင်းတာတွေရှိပါတယ်အဲ့ဒါကဘာလဲဆိုတော့ဟိုသတင်းမီဒီယာဥပဒေဆိုတာရှိတယ်ကျွန်တော်တို့ဒီမှာအဲ့သတင်းမီဒီယာဥပဒေမှာဥပဒေနဲ့အညီအဲသတင်းတွားယူလို့ရတယ်ဥပဒေနဲ့အညီသတင်းတွားယူတယ်ဆိုရင်အသက်ဆိုင်ရာတာဝန်ရှိတဲ့လူတွေကိုဥမာခွင့်တောင်းပြီးတွားတာတို့ဘာလို့ပေါ့နော်အဲ့လိုမျိုးဆိုရင်သက်ဆိုင်ရာကဥမာစစ်မဲနေပါလေစစ်မိပြီမှာတွားပြီးတော့ယူပြီးဖြစ်စီပေါ့နော်ဆောက်ရှောက်ရမယ်ကာကွယ်ရမယ်ဆိုတဲ့ဟာရှိတယ်ဆိုတော့ဟိုပြဿနာကဘာလဲဆိုတော့ဒီပုံမှာ18တိတို့ဘာလို့ဆိုတဲ့ဥစ္စာကဒါအားလုံးတိုင်းပြည်ဥမာလုံးလုံးစင်အချင်းထိကတီစဲဥပဒေဖြစ်နေတယ်တီစဲဥပဒေဖြစ်နေတဲ့အခါကျတော့တဘုံနယ်မြေမှာတွားပြီးတော့ဆက်တွေ့တယ်ပြုတယ်လုတ်တယ်ဆိုရင်အဲဒါကတော့ဘာလို့မဆိုဥဒေနဲ့ညှိဆုံးမယ်အဲဒါပေမဲ့ဒါကသတင်းမီဒီယာအနေနဲ့သတင်းတွားယူခြင်းနဲ့အဲဒီလိုမျိုးတွားပြီးတော့မှလုံချင်တယ်ဆိုရင်သူ့ကိုဘာမှပြောမထားဘူးဆိုရင်တော့အဲ तू ကဟိုဒီဥဒေရဲ့အောက်မှာပဲ तू ကရှိဦးမှာပဲအဲတကယ်လို့ तू ကသတင်းမီဒီယာဥဒေနဲ့ तू ကတွားခြင်းနဲ့ဆိုရင်သက်ဆိုင်ရာကိုခွင့်တောင်းမှုလိုတယ်အဲလုပ်ဖို့ကံမှုဒါတိုင်းလိုတယ်အဲဒီဥစ္စာအခြေအနေပေါ်မှာမူတည်ပြီးတော့မှခွင့်ပြုချက်ရတယ်ဆိုရင်တော့အခုလိုပြဿနာမျိုးမပေါ်နိုင်ဘူ
းဟုတ်ကဲ့
နောက်တစ်ခုထူးခြားတာကအဲ့ဒါဘာလဲဆိုရင်ဟိုတူတူပြောမယ်ဆိုနောက်တစ်ခုထူးခြားတာကတော့ရှမ်းပြည်နယ်မှာရှမ်းပြည်နယ်လွှတ်တော်ကဒါတိုင်းပြည်လုံးမှာအဲလွှတ်တော်တွေထဲမှာသူကနေပြီးတော့မှ PNL အပါအဝင်အဲ့ဒီအဖွဲ့ကြီး၄ခုကိုသူကဟိုအကြမ်းဖက်အဖွဲ့ကြီးတွေအဖြစ်သူကသတ်မှတ်တယ်ဆိုပြီးတော့မှကြီးညာထားတာရှိတယ်။ဆိုတော့ဒီဟာကြီးကလည်းအတီးဖြစ်နေတယ်။ဆိုတော့အဲ့လိုအခြေအနေမျိုးအောက်မှာကျွန်တော်တူးချင်းမြင်တာကတော့ဒီမျိုးဖမ်းဆီးလိုက်တာကိုဟိုတပ်မတော်ကကျွန်တော်နားလည်တာသူ့လို့သူလောက်တာပဲ။အဲ့တော့ဒီသတင်းမီဒီယာတာဝန်ရှိတဲ့လူတွေကသာအခုနတော့လို ARV ဆို ARV TVV ဆို TVV သူတို့ချွတ်တဲ့ editor တွေတာဝန်ရှိတဲ့လူတွေကကိုယ်သတင်းတောက်တွေကဒီလိုအခြေအနေမျိုးမှာသွားရမယ်ဒီလိုဥပဒေတွေရှိနေတယ်အဲ့ဒါကြောင့်မလို့ဒီလိုအန္တရာယ်မျိုးကြုံနိုင်တယ်ဆိုတဲ့ဥစ္စာကိုသူတို့ကြိုတင်သတိပေးပြီးတော့မှာလွှတ်တာလားဒါမှမဟုတ်ရင်လုံလောက်တဲ့ဟိုခွင့်တောင်းမှုတွေဥပဒေနဲ့ညီဖြစ်အောင်စီစဉ်မှုတွေပေးပြီးတော့မှာလွှတ်တာလားအဲ့ဒီမှာတာဝန်ရှိမှုကကျွန်တော်နားလေတာကတော့ဒီတော့ဒီဖန်စီခံရတဲ့ဥစ္စာမကောင်းပါဘူးတရုတ်ကိုမကောင်းပါဘူးတိုင်းပြည်အတွက်ကိုဒါပေမဲ့အဲ့ဒီဥစ္စာတာဝန်ရှိမှုကသက်ဆိုင်ရာသတင်းဌာနတာဝန်ခံတွေမှာပဲတာဝန်ရှိတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆိုတော့ဦးစုသူခုနပြောတယ်မှာရှမ်းပြည်နယ်လွတ်တော်ကိစ္စအတန်းဖက်ဖွဲ့စည်းလို့ဒါပေမဲ့ပြည်နယ်လွတ်တော်ဆိုတာကကျွန်တော်တို့ကြင်ညာတာပဲရှိတယ်လေပြည်နယ်လွတ်တော်ကသတ်မှတ်တိုင်းဒီဥစ္စာကဥပဒေလိုအာဏာတည်တယ်လို့တော့ပြောလို့မရဘူးမလား
ဟုတ်ကဲ့ဒါပေမဲ့ခုနတော့ကျွန်တော်ပြောသလိုသတင်းမီဒီယာလုံကလုံတဲ့လူဆိုတဲ့ဥစ္စာကပြည်ရဲ့ဥပဒေတွေကဘာရှိတယ်လဲတို့သတင်းတောက်တွေကဘယ်ဥပဒေအောက်မှာအလုပ်လုပ်နေရလဲဘယ်ပြည်နယ်မှာဒါလုပ်နေရသလဲဆိုတော့ကျွန်တော်တို့အများကြီးကြည့်နေဖို့လိုတယ
်
အဲ့ဒါကြာရင်ဥမာကျွန်တော်အေဂျာချုပ်တယောက်ဖြစ်တယ်ကျွန်တော်ချွတ်တော့မယ်ဆိုရင်ကျွန်တော်သတင်းတောက်တွေရဲ့ဒီအတွက်အန္တရာယ်လုံခြုံရေးတခြားသောဥပဒေရအေးအေးယူခံရနိုင်ရေးအဲ့ဒါတွေကိုတွက်ဆဖို့လိုတယ်အဲ့ဒါအရေးကြီးဆုံးအချက်ပဲအဲ့ဒါလို့တွက်ဆပြီးတော့မှသာလိုအပ်တဲ့ပြင်ဆင်မှုတွေလုပ်ပြီးတော့မှသူတို့ကိုချွတ်ပြင်မယ်လို့ကျွန်တော်နားလည်တယ်ဘာလို့ဆိုတော့မီဒီယာသတင်းမီဒီယာဥပဒေမှာလဲဥပဒေနဲ့ညီသတင်းတွားယူတယ်ဆိုတဲ့ပုံစံမျိုးဖြစ်ဖို့လိုတယ်လေအဲ့ဒီခါကျရင် ဟုတ်ပြီ DNA လေးနေမီလေးကိုသွားကျင်တယ်ကျွန်တော်တို့ဒီအတွက်ခွင့်ပြုမလားခွင့်မပြုဘူးလားဘာညာဆိုတဲ့ဥစ္စာတွေကိုပြည်ပြည်ချာချာကျွန်တော်တို့လွှတ်မဲ့လူတွေအနေနဲ့ပေါ့နော်လွှတ်မဲ့မီဒီယာအနေနဲ့ပြည်စုံအောင်ဟိုလုတ်ပေးလိုက်ဖြစ်တယ်လို့ကျွန်တော်နားလည်တယ
်အ
ဲ့လိုမလုတ်ပေးဘူးဆိုရင်တစ်ဖက်ကနားလည်ရမှာတော့ဥပဒေတွေရှိနေတော့ဥပဒေတိုင်းအရေးယူလာရင်တော့ဒီလိုပြဿနာတွေကြုံမှာပဲဆိုတာကိုတော့ကျေလို့တယ်ဒီနားလေပို့တော့တူတယ်လို့ကျွန်တော်ထင်တယ်
ဟုတ်ကဲ့နောက်တစ်ခုကဒီသတင်းမီဒီယာဥပဒေပေါ့နော်သတင်းမီဒီယာဥပဒေအရကသူကအဲ့လိုမျိုးနေရာတွေကိုသွားမယ်ဆိုရင်သက်ဆိုင်ရာအာဏာပိုင်တွေပဲဖြစ်ဖြစ်နေမိကန်ဖွဲ့စည်းပေးဖြစ်ဖြစ်သူကကြိုပြီးတော့ခွင့်ပြုချက်ယူရမယ်ပေါ့ဟာလားအဲ့လိုလား
ဟုတ်တယ်အဲ့ဒီသဘောပါအဲ့ဒီဥစ္စာနဲ့ပတ်သက်လို့ဟိုပြောမယ်ဆိုရင်တော့သက်ဆိုင်ရာအဲသတင်းမီဒီယာတစ်ခုချင်းစီတော့လဲကောက်ကိုသွားခြင်းလဲဆိုရင်ကိုကဒီအောင်နီးလိုက်ရှာရမယ်ဘသူဒီမှာခွင့်တောင်းရမလဲဘယ်နည်းနဲ့လုပ်ရမလဲဥပဒေမှာတော့ဒီတိုင်းဆိုထားတယ
်ဆိုတော
့ဒါကိုကြိုးစားရမယ
်
ပြီးတော့မှအားလုံးနဲ့ဆိုင်နေဆိုရင်မီဒီယာကောင်စီတို့ဘာတို့ကလည်းသူတို့ကဒီလိုမျိုးသွားလို့ဆိုရင်ဘလို့ဖြစ်နိုင်လဲဆိုချိုးတင်ပြီးတော့မှဒါအကုန်လုံးဟိုချိုးတင်ပြီးတော့လှုပ်ရှားပေးဖို့ဒူတယ်လို့ကျွန်တော်နားလဲတယ
်ဟုတ်ကဲ့ဗျကျွန်တော် Facebook ပေါ်မှာမှတ်ချက်ပေးထားတဲ့6ခုတည်းပထမဆုံးတစ်ခုဖတ်ပြပါမယ်ဒီမှတ်ချက်6ခုကိုကျွန်တော်ကဟိုသဘောတူတယ်ပဲနဲ့သဘောမတူတယ်ပဲ3ခုစီကျွန်တော်ရွေးထားပါတယ်ကျွန်တော်တို့အဲ့ဒီမှာရောက်လာတဲ့မှတ်ချက်အများစုကတော့ဒီလိုမျိုးတက်ကဖမ်းနေဆိုတဲ့ကိစ္စကိုသဘောတူတဲ့လေမျိုးနဲ့ရေးကြတာတွေများတယ်ဆိုတော့ကျွန်တော်ကြိုတင်ပြီးတော့အတည်ပြုပါစေဆိုတော့အောင်စောဦးဆိုတဲ့နာမည်နဲ့အကောင့်ပိုင်ရှင်ရေးထားတာကမီဒီယာလွတ်လပ်ခွင့်ကိုဒီမိုကရေစီဦးတည်နေလို့ထောက်ခံတယ်ဒါပေမဲ့အကွန်ကူပြောင်းစားနိုင်ငံမှာဘက်လိုက်မီဒီယာရဲ့ဒါသူအသုံးနှုံးအတိုင်းပါဘက်လိုက်မီဒီယာရဲ့ရေးသားမှုတွေကိုကန့်ကွက်ပါတယ်တိုင်းရင်းသားရေးတွေများလို့တဲ့နိုင်ငံငယ်လေးအင်အားကြီးနိုင်ငံတွေရဲ့ကြားရောက်နေတဲ့နိုင်ငံလေးလူဦးရေပေါက်ကွဲမှုကမ္ဘာရာသီဦးရေပြောင်းလဲမှုကြောင့်လူ35တန်းပြောင်းရွှေ့ရမယ်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အိမ်နီးချင်းဖြစ်နေရတဲ့အပေါ်အေးမဆိုင်ပဲဘာသာတာသနာလူမျိုးပေါ်အလေးမထားဘက်လိုက်နေတဲ့မီဒီယာတွေအလိုမရှိပါတဲ့တကယ်ဘက်မလိုက်တဲ့မီဒီယာဖြစ်ခပျော်ရဲမရဲစောင့်ကြည့်နားထောင်ပါမြည်တဲ့အောင်စုံဆိုတဲ့အကောင့်ပိုင်ရှင်ပါနောက်တစ်ယောက်ကတော့ထောက်ခံတဲ့ဥစားမိုးကျော်ဆိုတဲ့အကောင့်ပိုင်ရှင်ကမဖြစ်သင့်ပါဘူးဒါဆိုသတင်းတော့တွေအကုန်လုံးထောက်နဲ့ကထွက်ရတော့မှာမဟုတ်ဘူးတဲ့ကျန်တဲ့မှတ်ချက်တွေကျွန်တော်နောက်တော့ဖတ်ပြပါမယ်အခုကျွန်တော်တို့ဒိုင်းဆွေးနွေးမဲ့တော်တော်ရှင်သူဖိတ်ခေါ်ပါမယ်ပခုတ်ကူမျိုးကကိုကမောင်လယ်မှာဆွေးနွေးမဲ့လူ6ဦးရှိပါတယ်အတန်းနိုင်ဆုံးလူရင်းတူရှင်းထိထိမိမိဆွေးနွေးပေးကြဖို့ကြိုတင်ပြီးတော့ပန်ကြပါတယ်ကိုကမောင်လယ်ဆွေးနွေးပါခင်ဗျာ
ဒီနေ့ဝမ်းများဒီဒီနိုင်ငံချင်းများဖြစ်ပြီးဒီလိုအကျောင်းကြီးအကျိုးကောင်းတဲ့ပြေဖို့ဆိုတော့ဆွေးရအများအတည်းဒီနေ့ဝမ်းများဒီလူ့ရေကောင်းများဖြစ်ပြီးဒီတရေကြောင့်တရေရောက်ခွင့်မရှိခြင်းတရေကြောင့်များကိုကြည့်လို့တော့အဆိုးရအများကြီးဒီနိုင်ငံရှိကျန်နေတော့နိုင်ငံများဖြစ်ပြီးအခြေခံလူ့ကိုယ်ရေးဆွေးနွေးနေတော့နိုင်ငံများဖြစ်ပြီးဒီကကရွေးချယ်ထားတော့အန်အန်အဆိုးရလက်ချက်တွေတရေအောင်များခန်းပြီးခံရခြင်းတရေအောင်များအသက်ခံရခြင်းပုံမှန်ဆိုလို့ကာကြည့်ခြင်းတရားစွဲဆိုင်ခြင်းများရကြနေပြီးအန်အန်အဆိုးရသည်တရေအောင်များနဲ့ခံချင်းမီတရေလုံးဆောင်မှာဒီလိုထောက်ခံမှုနိုင်ငံထောက်ခံမှုရရှိမည်အဲ့ဒီတို့ရတဲ့အောင်ဖန်နေနိုင်ပြီ
ဟုတ်ကဲ့
သတင်းတော်များဒီဒီလိုမျိုးအကျယ်သတင်းသွားယူတာကိုတက်ခွန်ကကြီးဆက်ခွန်ဖြစ်ပြင်ပြင်ခန်းတရားဆွဲဆိုခြင်းဒီအတိတ်ရမရှိပ
ါဟုတ်ကဲ့
ဒီသတင်းတော်အလုပ်ကိုကြည်ဝန်တက်ဆောင်ခြင်းဖြစ်ပြီ
ဟုတ်ကဲ့ပါဦးကမောင်လေးဟိုကျေးဇူးအများကြီးတင်ပါတယ်ဆွေးနွေးတာကျွန်တော်ကျေးဇူးအများကြီးတင်ပါတယ်သဘောထားပေါ်လည်ပါပြီတကယ်ကတော့ဆွေးနွေးတာကဦးကမောင်လေးဆွေးနွေးတာကတင်ညာချက်လို့ဖြစ်နေတာတော့ဟိုဆွေးနွေးတဲ့လေတံမျိုးနဲ့ဆိုတော့ပို့ကောင်းပါမယ်ကျွန်တော်အကြံပေးတာပါနောက်တော့ကျွန်တော်ဆက်ပြီးဖိတ်ခေါ်ပါမယ်မလေးရှားနိုင်ငံကကိုတင့်ရွှေပါကိုတင့်ရွှေဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခုနနှစ်ယောက်ပြောတဲ့အတိုင်းမှာတော့ကျွန်တော်နှစ်ယောက်သလုံးပြောတာကိုနည်းနည်းတော့သဘောကျပါရဲ့ဒါပေမဲ့လည်းသတင်းသမားတွေဆိုတာကတော့သူတို့သတင်းဖြစ်တဲ့နေရာတွေမှာပြည်သူတွေအတွက်အကောင်းဆုံးအစိုးသတင်းဖြစ်ပြီးအကောင်းသတင်းဖြစ်ပြီးအဲ့ဒီသတင်းတွေကိုရရှိရန်အတွက်သူတို့ကြိုးပမ်းအားထုတ်ခြင်းဖြစ်ပါရဲ့ဒါကြောင့်မို့အဲ့လိုတွားရတဲ့အချိန်မှာဥပဒေနဲ့တုံတရားညှိစွန်ခဲ့မယ်ဆိုရင်လည်းပဲအဲ့အာဏာရှိတဲ့ပုဂ္ဂိုလ်တွေကဒီဥပဒေအတိုင်းဒါတုံတရားကိုနင်းနာ၎င်းဒါမှမဟုတ်အဖွဲ့ပြီးတစ်ခုဖြစ်နင်းနာမဲ့တော့၎င်းအဲ့လိုဟာမျိုးနဲ့ညှိစွန်နိုင်မယ်ဆိုရင်လည်းပဲဒီအမှုဟာဆက်ခွန်တင်းနဲ့တော့ညှိစွန်နိုင်ဖို့အလားအလာတော့ကျွန်တော်တော့မတွေ့ဘူးဗျာကျွန်တော်အမြင်မှာတော့အဲတကယ်လို့ဒီအမှုကပါလာမယ်ဆိုရင်လည်းသူတို့ပါလာလို့ရတာပဲ
ဟုတ်ကဲ့ခင်ဗျာ
ဒါကြောင့်ဒီလိုတော့ဟိုကျုံရကျမ်းမအဲ့လိုသာဆွဲစည်းနေမယ်ဆိုရင်တော့ခုနပြောလိုမျိုးသတင်းသမားတွေကတော့ထောင်ပြက်ကတော့လွတ်တော့မှာတော့မဟုတ်တော့ပါဘူ
းကျေးဇူးပါကိုတင်ရွှေမလေးရှားနောက်တစ်ယောက်ကတော့ထိုင်းနိုင်ငံကကိုတီးလည်မှုပါကိုတီးလည်မှုဆွနေပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့သတင်းသမားတွေကိုအပြည့်အဝထောက်ခံပါတယ်ခင်ဗျာဘာဖြစ်လဲဆိုတော့အခုအစိုးရတွေစစ်တပ်တွေပြောနေတာတွေကတော့ကျွန်တော်တို့ကတော့မာယုံလို့ကျွန်တော်တို့ပြောရမှာဖြစ်ပါတယ်ဘာဖြစ်လဲဆိုတော့เนาะကျွန်တော်နိုင်ငံမှာเนาะနှစ်ပေါင်းများစွာကျွန်တော်တို့တိုင်းရင်းသားပြည်သူတွေကိုเนาะအကြမ်းဖက်လှုပ်ဆောင်နေတာတပ်ဖြတ်နေတာအများကြီးရှိပါတယ်ခင်ဗျာဒီလိုင်းလိုပဲသူတို့လှုပ်ဆောင်တာဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့ဒီအစိုးရရဲ့စစ်တပ်ရဲ့လှုပ်ဆောင်မှုတွေကเนา လေလေဒါပြီးတော့ကျွန်တော်တိုင်းလာပြည်သူအမှန်တမ်းတော့ကပေးနေတဲ့အဖွဲ့အစည်းတွေလို့ပဲကျွန်တော်ကတော့မြင်တယ်။ဘာဖြစ်လဲဆိုရင်เนาะကျွန်တော်တို့နိုင်ငံမှာเนาะကျွန်တော်တို့ကိုယ်တိုင်ဟိုကခံစားလာခဲ့ရပါပဲ။ဒါကြောင့်မို့ကျွန်တော်တို့ပြောနိုင်တာဖြစ်ပါတယ်။နိုင်ငံတကာအနေနဲ့เนาะဒီလိုဟိုနော်အဖွဲ့အစည်းတွေเนาะတရင်သမားတွေအများဆုံးတော့ဝင်ရောက်ပြီးတော့လေ့လာဖို့လိုတယ်ဗျာ။ဒါမ
င်ကလေးစားရင်ကြီးစွာပြောပြပါစေဖမ်းဆီးတာမှန်ပါတယ်ထိရောက်စွာအေးယူပစ်တင်ပါတယ်ကျွန်တော်လည်း VOA ကိုမေးပြစီကျွန်တော်တော့မဖြေနိုင်သေးပါဘူးခင်ဗျာသတင်းတော့ဆိုတာနဲ့အချုပ်ချာအာဏာစီကံမလိုက်တာပဲဝင်ကျင်သလိုဝင်လိုင်စင်မဲ့ကာစီပြီးသတင်းယူလို့ရပါသလားခင်ဗျာသတင်းတော့ဆိုတာနဲ့ပဲလှုပ်ချင်သလိုလှုပ်ကြည့်နေရမလားခင်ဗျာဖြေကြပေးပါဦးနောက်လင်းလင်းဆိုတဲ့အကောင့်ပင်ရှင်ကတော့သတင်းသမားတွေကိုသူတို့လိုချင်တဲ့အချက်လက်တွေသတင်းသွားယူတာပဲတောင်းကျမ်းသူတွေကသူစကားတိုင်းမှာနော်ခွင့်ပြုပြီးစိတ်ဆိုးရောက်ကောက်ခွင့်မပြုဘူးဆိုတော့တရားမကြပါဘူးမတရားအသိဖွဲ့လို့ပြောရအောင်ဒိုင်းအန်သားလက်နဲ့ကင်တွေနိုင်ငံတကာရဲ့ရေးယူတံခတ်မှုကိုမခံရဘူးပါဘူးဆရာနာရှင်ခေအဆက်ဆက်ကသာနိုင်ငံတကာရဲ့ရေးယူတံခတ်မှုကိုခံရတာပါတဲ့ဆိုတော့ဦးမြင့်ကျော်ကြီးတော်ရရှင်ရတော့သဘောထားမြင်မျိုးပါပဲသဘောတူတာရှိပါတယ်သဘောမတူတာရှိပါတယ်ခုနကတော့ဥစုတော်အမြင်ဆွေးနွေးတော့တဲ့အထဲမှာဒီလိုအခြေအနေမျိုးမြန်မာနိုင်ငံကထူးခြားတဲ့အခြေအနေကျွန်တော်တခြားနိုင်ငံတွေပြောရဲဆိုရင်တော့ထားလိုက်ပါတော့လေတခြားဟာလာသတင်းလောက်ခွင့်တိုးတက်ပြီးသားနိုင်ငံတွေမှာကတော့သတင်းတောက်ဆိုတဲ့ဥစ္စာကသတင်းသမားတွေဒီကြိုက်တဲ့လူနဲ့တွေ့ပြီးကြိုက်တဲ့သတင်းယူလို့ရပါတယ်ဘာပုံမှန်နဲ့မှဖမ်းလို့မရပါဘူးဒီဟာတွေကျွန်တော်တို့မပြောကြပါစို့ဆိုနေတော့မြန်မာနိုင်ငံရဲ့အခြေအနေမှာအခုလိုမျိုးဟဲ့လားဒီလိုခက်ခဲတဲ့ရှုပ်ထွေးတဲ့အခြေအနေမျိုးမှာသတင်းသမားတွေနေနဲ့ပိုပြီးတော့တတိထားတဲ့နဲ့ရှိထားတဲ့ဥပဒေတွေကိုတေချာကျင့်ချက်ပြီးတော့မှလုံးတဲ့နယ်ဆိုတဲ့ထောက်ပြချက်တည်မှန်ကန်တင်လျော်တဲ့ထောက်ပြချက်မဟုတ်ဘူးလားခင်ဗ
ျဒီလေဥပဒေတွေကတော့ရှိပါတယ်ဒီ18ပြည့်ကိုလည်းပြီးခဲ့တဲ့အစိုးရလက်ထက်ပြီးခဲ့တဲ့ဘက်တော်တက်တန်းမှာမေကွန်းထုတ်ခဲ့ကြတယ်ဟိုအဲ့ဒီမှာလည်း NCA လက်မှတ်ထိုးပြီးတဲ့အဖွဲ့အစည်းတွေကိုဟာလာမတရားတင်ပယ်ဖြတ်ပြီးမယ်လို့ပြောတယ်မထိုးရသေးတယ်မပယ်ဖြတ်ပြီးပေါ့နော်အစိုးရကတော့ကျွန်တော်ထင်တာတော့18ပြည့်ဆိုတဲ့ဟာကဟိုပြီးခဲ့တဲ့ social media ဆိုတာလက်ထက်တမ်းတော်ဆိုတာလက်ထက်ဒီမှာဟိုကြီးရွာကရွာတကြီးတွေတို့ရွာသားတွေတို့ဟိုတကယ်လက်နက်ကင်ပြိပက္ခမှာပါဝင်တာမဟုတ်ပဲနဲ့နှစ်ဖက်နီးရတာကိုကြောက်တဲ့သူတွေအများကြီးယာနဲ့ထောင်နဲ့တရင်သမားတွေတော့မဟုတ်ဘူးပေါ့လေယာနဲ့ထောင်နဲ့ချီပြီးတော့ဟိုထောင်ကြခဲ့တဲ့ပုံမှန်ပေါ့နော်ဒီပုံမှန်ကလည်းတကယ်တော့ပြန်ဟိုဆန်းစစ်တင်တဲ့ပုံမှန်ပါပြီးခဲ့တဲ့တက်တန်းမှာတော့ဆွေးနွေးဖို့တင်တယ်တို့တော်လည်းဒီဟာမပယ်ဖြတ်နိုင်သေးဘူးလို့အဲ့လိုမျိုးဟိုလွတ်တော်ကဆုံးဖြတ်ခဲ့တာပေါ့နော
်ဆိုတော့
ကျွန်တော်တို့ကဒီခါလေးမှာတည်သေးဥပဒေကိုလေအခုကပြန်တုံးတက်ကြရဲပြင်ဆင်ဖို့ဟိုနေကြရဲအဲ့ချိန်မှာပဲဒီပြိုင်နဲ့ထဲလက်ရှိလုံးနေရတဲ့အလုံးနဲ့တည်သေးဥပဒေနဲ့ဥပဒေအတိုင်းလိုက်နာရင်တော့ဟိုအရင်ဆောင်ဖို့လို့ပေါ့ဥပဒေလိုက်နာဘေးကင်းกว่าဆိုတော့မှန်ပါတယ်သို့တော်လည်းတချို့ကိစ္စတွေမှာသတင်းသမားလည်းသတင်းသမားအလုပ်ကိုသူလုံးလို့ရတဲ့အတိုင်းကြတိလုံးကြတာပေါ့နော်အဲ့ညမှာတစ်ဖက်ကအာနာရှိတဲ့လူဟိုသူတို့မှာဟိုနေရှိတဲ့လူကဟိုအရေးယူမယ်ဆိုတဲ့ဟာမျိုးမှာတော့ညာတာတဲ့ဟိုလှုပ်ဆောင်မှုမျိုးဖြစ်တင်တယ်လို့ကျွန်တော်တော့အဲ့ဒီရှိတာမှာကျွန်တော်မြင်တယ
်ဟုတ်ကဲ့ဆိုတော့ဦးစီတော်မြင်ဒီထောက်ပြချက်ကိုလည်းစဉ်းစားပြီးတော့ဟလာတမတော်အနေနဲ့ရောဒီကိစ္စမျိုးမှာစက်ခွန်ချက်ခွန်တစ်ဆိုတာကကျွန်တော်တို့ဒီအားလုံးသိကြပါတယ်ဒီချိန်တုန်းကလည်းပဲဟလာဆိုရှယ်လစ်ဆိုရလက်ထက်မှာစက်ခွန်တင်းနဲ့ဖမ်းခဲ့တာတွေထောင်ချခဲ့တာတွေအများကြီးပါယာနဲ့ချီပြီးတော့ကိုကျွန်တော်ကိုယ်တိုင်လည်းတွေ့ဘူးပါတယ်ဒီစက်ခွန်တင်းဆိုတဲ့ပုံမှာတကယ့်ကိုရေလဲသုံးခဲ့တာငါးညလို့စက်ခွန်တင်းတို့စက်ခွန်နှစ်ကတော့တကယ်လက်နဲ့ကင်မို့လို့ထားပါတော့လေဆိုတော့တည်င်းသမားတွေကတည်င်းသွားယူရယ်ပြန်လာတယ်သူတို့မှဘာလဲနဲ့မှလည်းမပါဘူးသူတို့ဒီအဖွဲ့ဝင်တွေလည်းမဟုတ်ဘူးဒီအဖွဲ့ကိုတည်င်းပေးတာလည်းမဟုတ်ဘူးတေးကြတယ်ဒီတည်င်းသမားတွေဆိုတာလည်းတည်င်းလောကမှာထင်ရှားတဲ့တည်င်းသမားတွေတည်င်းသမားတွေလူသိများတဲ့တည်င်းသမားတွေဆိုတော့တက်ကဓာကြီးကိုစက်ခွန်တင်းကြီးနဲ့ဆွဲပြီးတော့ဖမ်းတယ်ဆိုတာကတော့သိနေနေပြင်းထန်လွန်းတယ်လို့ပြောလို့မရဘူးလားဦးစီပြောအောင
်မြေအဲသူကနှစ်ပိုင်းရှိတာပေါ့နော်နှစ်ပိုင်းဆိုတဲ့ဥစ္စာကဟိုကုလားတော့ပြောတဲ့ဥစ္စာတွေသိကြပါတယ်ဒီ18ပြစ်ကမကောင်းဘူး66ကားကြီးကမကောင်းဘူးပါညာဒါကဥပဒေရေးရာရှင်းပြရမယ်အပိုင်းတစ်ပိုင်းဖြစ်သွားပြီဆိုတော့ဒရင်နောက်တွေကဘယ်လိုလဲအဲဒရင်နောက်တွေကဟိုကိုဒရင်ထောက်လမ်းမှုအတွက်ကိုဟိုဘက်ဥပဒေတွေဖြတ်ပေးပါဒီဘက်ဥပဒေတွေဖြတ်ပေးပါအဲဒီဘယ်လိုမျိုးတွေရွေးလျှောက်ပြောနေလို့ဒါဘယ်တော့မှပြီးမှာမဟုတ်ဘူးပထမတစ်ခုနားလည်ဖို့ကဒီလေဥပဒေတွေရှိတယ်ဆိုရင်ဒီလေဥပဒေတွေနဲ့အရေးယူရင်ကိုဘက်ကပြင်ဆင်လာတာမရှိရင်ပေါ့နော်ပရင်းမီဒီယာဥပဒေမှာတော့ပြင်ဆင်ခွင့်သူပေးထားတယ်အဲပေးထားတယ်ဆိုတော့ဥစားဥပဒေနဲ့အညီဖြစ်အောင်ကြိုးစားလိုက်တယ်ဆိုရင်ရကောင်းရနိုင်တယ်မရချင်လည်းမရဘူးဟုတ်ပြီအဲ့ဒီဥစားကဟိုတပိုင်းပေါ့အဲ့တော့ဘုရားတော်ကလိုပဲမှန်ပါတယ်ဖြစ်သွားပြီဆိုတဲ့အခါကျတော့ဒါတမတော်ကနေပြီးတော့မှဒီပုံမှန်နဲ့ဖြာမိတယ်လို့အရေးဥစားပုံမှန်ဖွင့်လိုက်ပြီဟုတ်ပြီအဲ့ဒီခါကျရင်တော့ လုံးဆရာကတော့အခုလုံးလုံးဆရာပေါ့ကျွန်တော်လုံးဆရာကတော့တခုတည်းရှိရဲ့တောင်မျိုးဘက်ကိုသေချာကျွန်တော်တို့ပြောရမယ်နားလည်အောင်ကျွန်တော်တို့ပြောရမယ်ဒီဥစ္စာတရင်သွားယူတာပါဆရာတို့ယူလာတဲ့အထောက်ထားတွေကိုလည်းကြည့်ပ
ါ
ဒီဥစ္စာတွေကတရင်သွားယူတာပါအဲ့လိုဆိုတဲ့ခါကျလို့ရှိရဲ့တောင်မျိုးဘက်ကအမှုကိုဖွင့်လာတာကိုရုပ်သိမ်းပေးနိုင်အောင်နေပါလေကျွန်တော်တို့ကြိုးစားရမယ်ဒါကတော့အမှန်ပါပဲ
ဒါပေ
မဲ့အဲ့လိုမျိုးလုံးတဲ့ဥစ္စာကလောလောဆယ်ဖြစ်သွားလို့လို့ရတာမဖြစ်ခင်မှာတော့ခုနကပြောသလိုတရင်ယူတဲ့တရင်မီဒီယာတွေကအဲဒီဥပဒေတွေရှိတယ်ဟိုဥပဒေတွေဒီဥပဒေတွေငါတို့ကမလိုပါဘူးပါညာဆိုရင်ဒါကြီးကလည်းဒါမဖြစ်ဘူးတိုင်းပြည်မှာကတော့ခုနကလိုသူမနိုင်ဒီပြည်ကလည်းအလုံးလုံးနေရတယ်ဒါသတင်းမီဒီယာဆိုတာကလည်းဒီစဲဥပဒေတွေအောက်မှာပဲအလုံးလုံးနေရတယ်ဆိုတော့ဒါတွေကိုသတိထားပြီးတော့မှကိုယူမယ်ဆိုဘယ်လိုနည်းနဲ့ယူရမလဲဆိုတာမီဒီယာမှာရှိတယ်သွားရမှာပေါ့တပုံးနေစီသွားရမယ်သတင်းသွားယူရမယ်မှန်တယ်အဲ့ဒါယူတဲ့နည်းတွေကိုစနစ်တကျဖြစ်အောင်လုပ်ရမှာကသတင်းမီဒီယာတာဝန်ယူလာတဲ့လူတွေသတင်းမီဒီယာအဖွဲ့အစည်းတာဝန်ယူလာတဲ့လူတွေသူတို့တွေကဒီတာဝန်ကိုသိကြကောင်းကောင်းမွန်မွန်မလုပ်ဘဲနဲ့အဖမ်းခံရတဲ့ခါကျတော့မှဟိုလူကိုအဖြစ်ပြောဒီလူကိုအဖြစ်ပြောဆိုတဲ့ဥစ္စာကဒါပိတ်ပြီးတော့ကောင်းတဲ့ကိစ္စလို့
တော်တယ်။ဒါမီဒီယာသမားတွေကိုယ်တိုင်ကလည်းပဲပို့ပြီးတော့ကျွန်းကျွန်းကျင်ကျင်လုံနိုင်မှုလို့ရပေါ့နော်ကျွန်တော်ဒီလိုနားလဲပါတယ်ဆိုတော့ဒါရေးဆွေးနွေးမဲ့သောရရှင်တွေကိုဆက်ပြီးပြောအောင်3ယောက်ကြံပါတယ်ကျွန်တော်အချိန်သိမရှိတော့ပါဘူးအတက်နိုင်ဆိုထပ်ပြီးတော့တောင်းပန်ပါတယ်လူရင်းတို့ရှင်ဆွေးနွေးပေးပါ။နော်ဝေးနိုင်ငံကဥကန်အေးဆွေးနွေးပါခင်ဗျာ
။ဟုတ်ကျွန်တော်ပြောချင်ပါတယ်ဒဲမှာအခုဒိန်းသောတွေကိုဘာတင်းဆန်းလာတာတဲ့စစ်တပ်ကဘလူးတော့ဖမ်းရမယ်သူကဥပဒေနဲ့လည်းမဆိုင်ပဲသူကရဲဖမ်းရင်တော့ကျွန်တော်လက်ခံပါတယ်အခုစစ်တပ်ကတော့တိုက်လက်နဲ့တကိုင်တော့သူကစိတ်ကခွင်းစစ်ပဲရှိတယ်သူကလူကိုရဲမျိုးတော့ဖမ်းလို့ရမလားသူကတကယ်ဆိုစစ်မြေပြင်မှာတိုက်ဖို့ကသူမျိုးတိုက်မိမှသူနှိမ့်ဆက်လာတော့ဘလောက်များနေပြီလဲအခုနှစ်ပေါင်း60 50ကျော်ပါပြီအခုဒီသူအကြည့်ကမပြတ်သေးဘူးသူတဲ့စစ်တပ်ကလည်းသူကမဆိုင်ပဲအလုပ်ကသူလုပ်နေတော့တိုင်းမျိုးတိုက်တဲ့ဘုံမဟုတ်တိုင်းမျိုးဖြက်စီးနေလောက်ပဲအစ်စ်ပဲရှိတယ်ဗျာ
ဟုတ်ကဲ့ပါဦးကွန်ကြီးကျေးဇူးအများကြီးတင်ပါတယ်နောက်တစ်ခုကိုတစ်ဆက်တည်းဖိတ်ခေါ်ပါမယ်မလေးရှားနိုင်ငံကကိုနေဦးလင်းဆွေးနွေးပါခင်ဗျာ
ဟယ်လိုကျွန်တော်ကတော့ဘယ်လိုပြောရမလဲဆိုတော့သတင်းမီဒီယာအကြောင်းပြောရင်မီဒီယာလို့ပဲကျွန်တော်အကြံပြင်းတော့ပြောမှာပေါ့ဗျာမီဒီယာရဲ့သဘောတဘာဝကိုမီဒီယာသမားတွေသိဖို့တော့လိုမယ်လို့ထင်ပါတယ်ဗျာဒီအချက်ကတော့ဘယ်လိုပြောချင်တာလဲဆိုတော့မီဒီယာသမားတွေဟာမယ်ရာပေါ့နော်ဟိုဘာခေါ်လဲဆိုတော့ကြိမ်မှန်တစ်ချက်လိုပဲကိုယ့်ကိုသဘောထားလို့သိပါတယ်ကိုဟာတရားတကြီးလည်းမဟုတ်သလိုကိုဟာရှိနေလည်းမဟုတ်ပါဘူးဗျာပြည်သူတွေကိုတင်ပြခြင်းလို့ဒါတော့ဘယ်လိုဖြစ်တယ်ဘယ်ကဲ့သို့ဘယ်ခန္ဓာဖြစ်တယ်ဆိုတော့မဲရာအဆင့်ဟာလားဟိုပေါ့နော်ဟိုသူ့မှာရှိနေတဲ့ပုံရိပ်အတိုင်းပဲမြင်ပြီးတော့ပြည်သူတွေဆုံးဖြတ်တာကိုပဲလက်ခံသိခြင်းပါပဲ
ဟုတ်ကဲ့ပါ
အဲ့ဒီချက်ကတော့ကျွန်တော်ဗာပြောချင်တာလေဆိုတော့အဲ့လိုမေရာနဲ့ပြတာတော့မှဗျာဟိုရှင်းအောင်လင်းအောင်ပြောတဲ့သဘောပါဥမာတကွဟို
ကိုနေဦးလေးတို့လုံရင်တို့ရှင်းလို့ပါနော
်ဒါမဲဆိုပါဆိုဟိုနောက်ကျောချမ်းကိုပဲပြမလားရှေ့ချမ်းကိုပြမလားဆိုတာကဟိုသူ့ရဲ့စတန်ဒတ်နဲ့ဆိုင်သွားပြီကျွန်တော်တို့တိုင်းပြည်မျိုးမှကြတော့နောက်ကျောချမ်းတော့ပြရင်ယဉ်ကျေးတယ်လို့ပြောမှာပေါ့နော်ရှေ့ချမ်းကိုပြရင်အဆင်မပြေဘူးပေါ့နော်အဲ့တော့တချို့တွေကစင်တက်ကလွဲနေရလို့ထင်တာပေါ့နော်မေရာသမားကြီးတုံးနဲ့ခုနပြောတဲ့မီဒီယာသမားကြီးတုံးနဲ့မေရာကစတန်ဒတ်လွဲနေတယ်လို့ကျွန်တော်ထင်ပါတယ်ဗျာအဲ့လောက်ပါပဲ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ကိုနေဦးလေးနောက်ဆုံးတစ်ယောက်ပါမော်လိုက်မျိုးကကိုမျိုးမြင့်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာအခုဖြစ်နေတဲ့အစီအစဉ်ရင်းရဥပဒေဆိုးတယ်လည်းသူ့ပါဘူးကောင်းပါလေကျွန်တော်အရင်နဲ့အစ်စ်တင်လာတော့ဟုတ်တယ်ဒရင်သမားတွေကိုဒရင်သမားနဲ့အညီကျွန်တော်ဗာဖြစ်တာဘယ်လိုပြောဆိုတဲ့ပုံစံမျိုးဆွေးနွေးမှုရှိနေရှိသူကအမှန်ကန်တယ်လားမမှန်ကန်တယ်လားစစ်စစ်ကြီးကြီးဆိုကလက်ပြန်လက်တိုက်တာကိုလှုပ်လို့ရပါတယ်ကျွန်တော်ဆွေးနွေးခြင်းနဲ့အပိုင်းအရာကိုတည့်တည့်နှိမ့်ချက်ပြောအောင်လုပ်နေရတယ်
နေနေတော့လည်းမတူတယ်ဆွေးလို့ရဘူး။ဟုတ်ကဲ့ပါ။ဦးမျိုးမြင့်ကျေးဇူးအများကြီးတင်ပါတယ်။အကြောင်းအရာနဲ့ဆိုင်တာပဲဆွေးလို့ပါခင်ဗျာ။စနေနေဟိုတော့မဆွေးလို့ရတဲ့အကြောင်းအရာကျွန်တော်တို့ဒီမှာပြောလို့လေကျွန်တော်လည်းဘာမှမတတ်နိုင်ပါဘူး။နော်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။နောက်လည်းဆွေးလို့ပါ။ Facebook က match တစ်ခုကြံပါတယ်။တစ်ခုကပိုင်လေးဆိုတဲ့အကောင့်မှရှင်ဆွေးလို့ထားတာပါ။မြန်မာနိုင်ငံရဲ့ဒီဇယ်ဥပဒေအရအတိမတ်ပြုတ်ထားတဲ့အဖွဲ့အစည်းမဟုတ်တာကိုမတရားသိမ်းလို့ခေါ်နိုင်ပါတယ်။ဒါကြောင့်လေဖွဲ့အဲ့ဒီလိုအဖွဲ့အစည်းမျိုးနဲ့ဆက်သွယ်တဲ့ဘယ်လိုလူမျိုးကိုမဆိုဒီဇယ်ဥပဒေနဲ့အရေးယူတာဟာဥပဒေရဆောင်ရတာဖြစ်ပါလေတဲ့နောက်တစ်ယောက်ကတော့မိုးကြော်ဆိုတဲ့အကောင့်ပိုင်ရှင်မှာမဖြစ်သင့်ပါဘူးဒါဆိုသတင်းတော့တွေအကုန်လုံးထောင်ထဲကထွက်ရတော့မှာမဟုတ်ဘူးတဲ့တခါအီးမေးလ်နဲ့ဆွေးနွေးထားတဲ့အမေရိကန်နိုင်ငံမှာနေတဲ့မောင်တက်တနာကတော့ NLD ပြည်သူ့ဆိုရလက်ထက်ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးနဲ့ပြည်တွင်းညီညွတ်ရေးတိစောက်ရေးကာလမှာသတင်းမီဒီယာလွတ်လပ်ခွင့်အခန့်ကဏ္ဍအလွန်အရေးကြီးတယ်လို့ယူဆပါတယ်အထူးသဖြင့်ပြည်ပြင်ပြောင်းလဲရေးဖြစ်စဉ်တွေမှာအဓိကဥဆောင်ပါဝင်နေတဲ့အစိုးရရဲ့နဲ့တပ်မတော်ရဲ့အားသာချက်အားနည်းချက်တွေကိုသတင်းမီဒီယာတွေကအဓိကဝေဖန်ထောက်ပြရမှာဖြစ်ပါတယ်တဲ့။သူဆွေးနွေးတာနောက်တော့နည်းနည်းရှိပါတယ်ကျွန်တော်ပင်လယ်နှစ်ယောက်ရဲ့နောက်ဆုံးဒီကုန်းကျစကားကြားခြင်းလို့ဖျက်လိုက်ပါစေ။ဆိုတော့ဦးမြင့်ကျော်ယင်ပြောပါခင်ဗျာကျွန်တော်တို့တမနစ်ဆိုတော့တယောက်ကိုမိနစ်ဝက်စီလောက်ရပါမယ်ဒီကိစ္စကိုအပြည့်အလဲဆုံးဘယ်လိုဖြေရှင်းသင့်တယ်လို့ယူဆပါတယ်လေခင်ဗျာ။
ဒီကိစ္စတော့ဟိုကျွန်တော်မြင်မှာတော့ဟိုဒါပထမဆုံးပြီးခဲ့တဲ့ငြိမ်းချမ်းဖြစ်စဉ်2012တည်းကအခုချိန်ကြီး18 5နှစ်အတွင်းမှာဟိုပထမဆုံးပြည်တည်ခိ
တရင်သမားတွေကို18တည်းနဲ့ခ
ံလာဒီလိုမျိုးယူခွင့်ရှိတယ်မရှိဘူးဆိုတော့ဟုတ်တယ်ဖောက်ပါတယ်အဲ့ဒါပတ်သက်လို
့ချ
က်နဲ့ဖြစ်တဲ့ကိစ္စတော့ဆိုတော့အဲ့ဒီကိစ္စမှာဟိုအမှားဆုံးတဲ့သဘောမျိုးမဟုတ်ဘဲနဲ့ဒီကိစ္စကကျန်တဲ့လူတွေကိုကျန်တဲ့တရင်သမားတွေကိုတတိပေးတဲ့သဘောမျိုးနဲ့လည်းဟိုဒီကိစ္စကိုစစ်တမ်းမပေးဘဲနဲ့ဒီဟာကိုအတိပေးလို့ရပါတယ်ဒါကတော့တမ်းတော်အတွက်ကောင်းတဲ့ပုံရိပ်ဖြစ်စေမှာပါ
ဟုတ်ကဲ့ပါဦးစီသူအောင်မိနစ်ဝက်ပြောပါခင်ဗျအ
ဲအဲ့ဒီပထမတစ်ခုကတော့ဒီသတင်းတောက်တွေအခုလိုဖြစ်သွားတာတော်တော်ကိုမကောင်းဘူးတော်တော်ကိုခိုက်မျက်နှာမှုရှိတာပေါ့နော်အဲ့ဒီအတွက်ကိုဟိုအရေးကြီးတာကတော့ဟိုဖြစ်သွားပြီဆိုရင်တော့ဟုတ်တယ်သူတို့လူမျိုးအောင်နောက်ပြီးတော့မှတကယ်လို့တရားရုံးကိုရောက်သွားတယ်ဆိုရင်လည်းဟိုသက်သာခွင့်တွေရအောင်အလုံးကဝိုင်းပြီးတော့ကြိုးစားပေးရမယ်။အဲဒါပေမဲ့ပို့ပြီးတော့အရေးကြီးတာကပြဿနာရဲ့အရင်းမြစ်ကဒီသတင်းတောက်တွေသတင်းယူတဲ့စီမှာသူသက်ဆိုင်ရာသတင်းဌာနတွေရဲ့တာဝန်ခံတွေပြီးတော့မှအလုံးကိုခေါင်းဆောင်မယ်လို့ပြောနေတဲ့သတင်းမီဒီယာအဖွဲ့ကြီးတွေရဲ့တာဝန်ရှိတဲ့လူတွေက
အ
ဲကိုယ်လူတွေကိုဒီလိုမျိုးဖြစ်အောင်ဖြစ်သွားတဲ့ကိစ္စမှာဟိုတစ်ဖက်ကတမတော်တွေပါတွေကိုအပြစ်သွားတင်ပြီးတော့မှဒီဇိုးလိုပုံဖော်နေတာမျိုးမလုပ်ဘဲနဲ့ငါတို့ရောပါတီလူနေကြလဲငါတို့ရောလုံးဟိုလုံးချာရှိတာတွေကိုဗာရီများလုံးထုတ်ခဲ့တယ်ပုံပုံကိုပြန်ပြီးတော့လည်းဟိုဝေဖန်မှုလိုတယ
်ဟုတ်ကဲ့ပါဦးစီတော်မြေကျွန်တော်တို့အချိန်ကတလောက်ပဲရလို့ပါဦးစီတော်မြေဦးမြင့်ကျော်ဘောင်ဆွန်းနေသူနားဆင်သူတော်တော်ရှင်အောင်လုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ